အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြတတ္တအတုဇာကဏ္ဍရဲ့စီစဉ်တင်ဆက်သူဒီစားဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြတတ္တအတုဇာကဏ္ဍဆိုတဲ့စီစဉ်လေးကနေပြီးအားလုံးကိုကြိုဆိုလိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်မှာလူငယ်လူရွယ်တွေရဲ့ဘဝအတ္တအတွက်ကောင်းတဲ့အကြံပြုချက်ကလေးတွေအတုဇာကောင်းတဲ့အကြောင်းအလေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးလည်ရှိပါတယ်လူငယ်လူရွယ်တွေရဲ့ဘဝအတ္တမှန်ကန်တဲ့ရည်မှန်းချက်တွေချနိုင်ဖို့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့တွန်းအားပေးတဲ့အကြောင်းအရာတွေကိုလည်းတင်ဆက်ပေးလည်ရှိပါတယ်လူငယ်တွေရဲ့ဘဝအတ္တကောင်းမှအနာဂတ်လူကြီးတွေရဲ့ဘဝအတ္တကောင်းမယ်လို့ယုံကြည်မျှော်လင့်ချက်နဲ့ဒီစီစဉ်လေးကိုကြိုးစားပြီးတော့တင်ဆက်ပေးလည်ရှိပါတယ်ပြီးခဲ့တဲ့အပတ်များကပဲကျွန်တော်တို့အလုပ်လုပ်တဲ့အခါမှာကိုယ့်ရဲ့တာဝန်ဝတ္တရားကိုကြည်ရဆိုရုံမလုပ်ဘဲနဲ့လုပ်ပေးခြင်းနဲ့စိတ်စေတနာနဲ့လုပ်ပါနောက်ပြီးတော့လောကထဲမှာအသက်ရှင်တဲ့အခါမှာဒီနေ့ကဘာကြီးကအင်မတမလင်းမြန်စွာနဲ့တိုးတက်ပြောင်းလဲနေပါတယ်။စာမဖတ်ထားဘူးဘုသူတမရှိဘူးဆိုလို့ရှင်တို့တွေကအနောက်မှာကြံခဲ့နိုင်တယ်ဆိုပြီးတော့စာဖတ်ကြပါဆိုတဲ့အကြောင်းအရာတွေကိုလူငယ်တွေကိုကျွန်တော်တွန်းအားပေးပြောဆိုခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့လူငယ်တွေရဲ့ဘဝအတ္တဟာဒီနေ့ကဘာကြီးနဲ့အတူရှေ့ကိုကျွန်တော်တို့လှမ်းနေရလို့ပဲဖြစ်ပါတယ်။ကိုကတော့အိမ်မှာထိုင်နေရပဲလို့ထင်နေပေမဲ့လည်းနေဝင်ပြီးတော့သွားတိုင်းသွားတိုင်းမှာတရက်ပြီဆိုတဲ့တရက်ပြီဆိုတဲ့အချိန်ဟာကုန်ဆုံးသွားလိမ့်ရှိပါတယ်။ကျွန်တော်တို့ကအိမ်မှာပဲနေနေတယ်။စားလည်းမဖတ်ဘူး။လမ်းတစ်ကိုသွားလိုက်၊လပေးဆိုင်လေးထိုင်လိုက်၊ပြန်လာလိုက်လို့ကျွန်တော်ကဒီလိုပဲတွေးထင်တာတက်။ဒါပေမဲ့လည်းကျွန်တော်တို့အလိုလုံးနေတဲ့အချိန်တွင်းမှာပဲကျွန်တော်တို့ရဲ့အသက်ကတရက်ပြီးတရက်ကြီးသွားတတ်ပါတယ်။နေလုံးရနနခင်းမှာထွက်ပေါ်လာပြီးတော့ညခင်းမှာကွယ်ပြောက်သွားပါတယ်။သူကတော့ဘယ်တော့မှမရက်တတ်ပါဘူး။ဒါကြောင့်မလို့အချိန်ကာလဆိုတဲ့ဒီလူကြီးကိုလည်းကျွန်တော်တို့ကတတိပြုပွေရန်အတွက်လည်းအရေးကြီးပါတယ်အချိန်ကာလဟာကျွန်တော်တို့ကိုမဆောက်ပါဘူးသူကကျွန်တော်တို့ကိုဖျက်ချော်ပြီးတော့သွားနေပါတယ်ဒါကြောင့်မို့လူငယ်လူရွယ်တွေရဲ့ဘဝအတ္တမှာဒီအချိန်ကာလဆိုတဲ့ပုံကိုယ်ယူကြည့်ပြီးတဲ့အခါမှာလဲငါတို့ရဲ့အတတ်နိုင်ဆုံးငါတို့ရဲ့ဘဝအတွက်ကောင်းရာကောင်းကျိုးတိုးတက်ရာတိုးတက်ကြောင်းကိုကြိုးစားပြီးတော့ပေါ်ဆောင်တင့်နေလှုပ်ဆောင်တင့်နေဆိုတဲ့အကြောင်းအရာကိုနှလုံးသွင်းမိဖို့လဲအရေးကြီးကြောင်းကျွန်တော်ပမာဏအဖြစ်ပြောပြလိုပါတယ်ဒီတစ်ပတ်မှာလဲပဲလူငယ်လေးတယောက်အကြောင်းကိုကျွန်တော်ပြပြပါအောင်မယ်ဒီနေ့ကဘာပေါ်မှာလူငယ်တွေရဲ့အကြောင်းကိုပြောလို့ရှင်မကုံနိုင်အောင်များပြားလာပါတယ်ကဘာကိုဥဆောင်ခဲ့တဲ့လူတွေကဘာမှာအင်မတန်အတုံးဝင်တဲ့တီထွင်မှုတွေကိုပြုလုပ်ခဲ့တဲ့လူတွေကဘာမှာလူတွေအင်မတန်အောချရာလောက်အောင်အံ့ဩစရာကောင်းလောက်အောင်အနစ်နာခံခြင်းတွေနဲ့ပိတ်ဆက်သွားတဲ့လူငယ်ပေါင်းများများစွာရှိနေပါတယ်ကျွန်တော်ငယ်တော့ဆာမာတင်ကကျွန်တော်ဘနတန်လေးဆိုတော့တိတိကျအောင်မှတ်မိရောနော်ဟော်လန်ကနေပြီးတော့ကောင်လေးတယောက်ကဟော်လန်မှာရေကာတာအကြီးကြီးရှိရဲ့နော်အဲ့ရေကာတာကြီးတွေကဘလောက်ကြီးလဲဆိုရင်ဒီကောင်လေးပြုတ်ကျသွားပြီဆိုလို့ရှင်အဲ့အနီးနားမှာရှိရဲ့မိပါတယ်အကုန်လုံးကပြေးလို့မမိနိုင်တော့နော်ရေတွေကဝုန်းဝုန်းနဲ့လွှမ်းပြီးတော့တေသွားနိုင်အော်ကလေးလေးတယောက်ကကြောင်းသွားနော်ခုနှစ်နှစ်ရှစ်နှစ်ပဲရှိရောမယ်အဲ့တော့ရေကာတာကြီးနားကိုဖျက်ပြီးတော့ကြောင်းနေတိုင်းသွားနေတော့ဒီရေကာတာကြီးအကြောင်းနဲ့ဒီလမ်းကြောင်းလေး तू ကဘဲတဲ့မြန်မှန်တက်မိဒါပေမဲ့တရက်မှကြတော့ तू ကြောင်းကနေပြန်လာတယ်တဲ့ကြောင်းပြန်လာပြီးရေကာတာကြီးပြန်နေပြီးတော့ဟိုရွာထဲကိုသွားတယ်လမ်းကို तू ဖျက်လျှောက်တဲ့ခါမှာ तू ထူးဆန်းတဲ့အချင်းအရာတစ်ခုကိုသွားပြီးသတိထားမိတယ်တဲ့ဘာလဲဆိုတော့အဲ့ဒီလမ်းဘေးနားမှာနော်ရေကာတာကနေပြီးတော့အပေါက်ကလေးတစ်ပေါက်ကဒီကြက်ပြားစီလောက်ပေါ့အပေါက်ကလေးတစ်ပေါက်ကနေရေတွေထွက်နေဟာ तू စဉ်းစားလိုက်တယ်နော် तू ရဲ့ညံမိတလို့ तू စဉ်းစားဟာဒါဆိုလို့ရှိရင်တော့ဒါဒီရေကာတာကြီးရဲ့အပေါက်တခုပဲဒီမှာရေတွေကနော်တဖြည်းဖြည်းနဲ့ထွက်လာတကယ်လို့ဒါနော်ဒီအပေါက်ကနေပြောတဖြည်းနဲ့ကြီးလာမယ်ဆိုလို့ရှိရင်ဒီရေကာတာကြီးတခုလုံးကပြူကျသွားနိုင်တယ်သူချက်ချင်းအဲ့ဒီရေပေါက်လေးသူ့လက်လေးနဲ့သွားပြီးသူကပိတ်ထားလိုက်တယ်သူစိတ်တော့အမျိုးမျိုးစဉ်းစားငါရွာပြန်ပြေးပြီးတော့နော်လူကြီးတွေသွားပြောအောင်ကောင်ဒါမဲ့သူသွားပြောနေတဲ့အချိန်မှာပဲနော်ဒီရေအားကတဖြည်းနဲ့ကြီးလာပြီးကြီးလာပြီးကြီးလာပြီးတော့ဒီအပေါက်ကကြီးသွားပြီဆိုလို့ရှိရင်သူသွားပြီးတော့ပြေးပြီးနေတဲ့အချိန်မှာပဲသူတို့တူအောင်လုံးရေလွှမ်းမိုးပါမယ်အဲ့တော့လောလောဆယ်မှာဒီရေအားလေးကိုဒီအပေါက်သေးသေးလေးမှာထွက်နေတော့မှသူလက်လေးနဲ့ဖိပိတ်ထားလိုက်မယ်ဆိုလို့ရှိရင်တော့နော်အဆင်ပြေဆုံးနီးလမ်းမယ်လို့သူစဉ်းစားပြီးတော့အဲ့နားမှာပဲနေပြီးတော့အဲ့အပေါက်လေးလဝါနဲ့ဖိပိတ်ထားတယ်တကယ်လို့များလူကြီးတယောက်လောက်တခြားလူတယောက်လောက်ဒီနေရာကိုဖျက်လိုက်တော့ငါလှမ်းပြီးတော့ပြောလိုက်မယ်နော်အကူညီတောင်းမယ်လို့သူစဉ်းစားတယ်ဒါပေမဲ့ရွာမှာကျတော့ကြောင်းကနေပြီးတော့ကလေးလေးကအိမ်ုံပြန်မလာဘူးလားတညလုံးလဲရွာလူတွေစိတ်ပူပြီးဟိုရှာဒီရှာနဲ့နော်မတွေ့ဘူးနော်အဲ့နဲ့ရှာဖွေရင်းနဲ့နောက်နေ့မနက်အစောစောကြတော့မှဒီကလေးလေးဟာဒီရေကာတာဘေးကရေပေါက်ကိုလက်နဲ့ပိတ်ပြီးတော့အမ အသက်တည်ဆုံးနေဆိုတာတွေ့ရတယ်ဟာအဲ့တော့မှရွာသားတွေကသူ့လက်ကိုဖယ်လိုက်တဲ့ခါကျတော့မှရေကတာအပေါက်ကတော်တော်လေးတော့ကြီးပြီနော်ရေအဖြစ်အားနေအဲ့တော့မှဟာအားလုံးဟာသတိပြုပြီးတော့တခါတယ်ရွာလူကြီးတွေကဝိုင်းပြီးရေရေကတာပေါက်ကိုပိတ်ဖို့အတွက်ကြိုးစားတော်သေးရပေါ့တော့ဒီကလေးရလားဒီဟာကိုမပိတ်ထားဘဲနဲ့ရွာကိုပြေးလာပြောတယ်ဆိုရင်တော့မှမမိနိုင်ဘူးပေါ့ရေကတာကြီးကတအားကြီးတော့ရေအဖြစ်အားတအားများတယ်အပေါက်ကလေးတစ်ပေါက်ရောက်သွားပြီဆိုအဲ့ဒီအပေါက်ကိုရေအဖြစ်အားနဲ့ချက်ချက်ချက်ပြီးတော့တကောင်ကြီးကဒီနေရန်ကြီးကပြိုကျသွားမှာဖြစ်တယ်ဆိုတော့အဲ့ဒီလူငယ်လေးရဲ့ပုံမျိုးကိုကျွန်တော်ငဲငယ်တုန်းကကြားဘူးတဲ့အခါကျတော့စိတ်ထဲမှာအများကြီးခံစားရပါတယ်အဲ့တော့ဒီလူငယ်လေးတယောက်ဟာကမ္ဘာလောကကြီးထဲမှာ तू ဟာနှစ်အနည်းငယ်ပဲအသက်ရှင်ခဲ့ရပေမဲ့ तू ဟာကမ္ဘာလောကထဲမှာမမေ့နိုင်စရာတမိုင်းကြောင်တစ်ခုကိုခြံထားရိတ်ခဲ့တဲ့လူငယ်လေးတယောက်ပဲဖြစ်တယ်လို့ပဲအဲကျွန်တော်ပြောချင်ပါတယ်ဒီလိုပါပဲကျွန်တော်တို့ရဲ့ခရစ်ယာန်တို့ရဲ့တမန်ကျမ်းစာထဲမှာလည်းလူငယ်လေးတယောက်အကြောင်းကိုဖော်ပြထားတာရှိပါတယ်တခင်ယုခရစ်တော်ဖျားတဲ့နော်ဒီယူဒာတိုင်းယူဒာပြည်မှာဒေသစာကြီးလှည့်လဲကြွားချီတဲ့အခါမှာသူ့ရဲ့နောက်မှာတပည့်တော်ဝကတွေအပြင်သူ့ရဲ့တရားကိုနားလိုသူတရားနာပေးသက်တဲ့အများကြီးကလည်းခြံရမ်းပြီးတော့လိုက်ပါလိရှိပါတယ်အဲ့တော့မြို့ရွာတွေကိုလျှောက်သွားပြီးတော့နော်လူကြီးမရှိတဲ့လေကွင်းတောင်တန်းတွေပေါ်ကိုလျှောက်သွားပြီးတော့တခင်ယုဖျားကသူ့ရဲ့တရားဓမ္မကိုဟောကြားတာကိုနားထောင်ပြီးတော့ထမင်းစားအောင်မေ့ပြီးတော့လိုက်လာကြလူအုပ်ကြီးဟာမြို့ရွာကြီးအဆက်ပြက်ပြီးဟိုးတောင်ပေါ်ကွင်းပေါ်ရောက်တဲ့အခါကျတော့မှဗိုက်စာတော်ဒရီရကြတယ်မြို့ရွာနေရာလဲအလံဝေးနေပြီးလာလိုက်ပါပြီးတော့တရားနာနေတဲ့ပရိသတ်ကလည်းထောင်းချီအောင်များပြားနေတယ်ဆိုတော့သူတို့တွေကိုအစားတောက်ဘလို့ကျွေးရင်ကောင်းမလဲလို့တခင်ယေရှုနဲ့သူ့ရဲ့တပည့်တော်ဝကတွေကဝိုင်းပြီးတော့စဉ်းစားကြပါတယ်အဲ့လိုစဉ်းစားနေတဲ့အချိန်မှာတချို့ကလည်းပြောတယ်ပတ်စံတော်မှဒီလောက်ထောင်ချီနေတဲ့လူအုပ်ကြီးတော့ဝယ်မယ်ဆိုလို့ရှိရင်ပတ်စံတော်တော်တော်ဆူယူရမယ်အဲ့လောက်များတဲ့ပတ်စံကျွန်တော်တို့မှလည်းမရှိဘူးလို့သခင်ရှုဖျားကိုရှောက်တယ်ပါတယ်အဲ့ဒီအချိန်မှာကျတော့သခင်ရှုရဲ့တပည့်တော်ဝကတဦးကလူငယ်လေးတယောက်ကိုခေါ်လာပါတယ်အဲ့လူငယ်လေးလက်ထဲမှာချင်းလေးတစ်ခုလည်းပါတယ်အဲ့ချင်းလေးထဲမှာဘာပါလဲဆိုရင်ပေါင်မုတ်ကလေးက၅လုံး၅ခင်လေးက၂ခေါင်းပါလာပါတယ်အဲ့ဒီလူငယ်လေးကသခင်ရှုဖျားကိုကြည့်ပြီးတော့ဘာပြောလဲဆိုရင်သခင်နဲ့ဟိုဒီမုံနဲ့ဟိုဒီငါကိုတခင်ကိုပေးပါတယ်တဲ့ဒီလူအုပ်ကြီးအင်မတန်မှဗိုက်စာနေဆိုတာကျွန်တော်လည်းသိပါတယ်တဲ့ဒါမဲ့ကျွန်တော်မှလည်းသူတို့ကိုကြွေးစရာများများဆဆလည်းမပါခဲ့ပါဘူးတဲ့ဒီမုံငါလုံးနဲ့ငါးနှစ်ကောင်တော့မှကျွန်တော်ရဲ့အမေကကျွန်တော်ကိုလမ်းမှာစိုင်စားလို့ရအောင်ဆိုပြီးကျွန်တော်တယောက်စာထည့်ပေးလိုက်တာပါတဲ့ဒါပေမဲ့တခင်အလိုရှိမယ်ဆိုလို့ရှိရင်တခင်အသုံးပြုကျင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ရဲ့မုံငါလုံးနဲ့ငါးလေးနှစ်ကောင်ကိုတခင်ကိုပေးပါတယ်ဆိုပြီးတော့တခင်ရှုဖျားစီကိုရှောက်ထားပြီးတော့ဒီမုတ်နဲ့ငါးကိုကတ်လှူပါတယ်အဲ့ဒီအချိန်မှာတခင်ရှုဖျားကပြုံးပြီးတော့ဒီလူငယ်လေးစီကမုတ်ငါးလုံးနဲ့ငါးနှစ်ကောင်ကိုဝမ်းမြောက်တဲ့စိတ်နဲ့လက်ခံပြီးတဲ့အခါမှာတခင်ရှုဖျားကဒီမုတ်ငါးလုံးလေးနဲ့ငါးလေးနှစ်ကောင်ကိုအသုံးပြုခဲ့တယ်ဆိုတာကျွန်တော်တို့ရဲ့တမန်ကျမ်းစာထဲမှာအထင်ရှားတွေ့ခဲ့ရပါတယ်လူငယ်လေးတစ်ယောက်ရဲ့လှုပ်ဆောင်နေတဲ့လုဆောင်ချက်တရားတစ်ခါကြာလို့ရှင်အင်မတန်ကြီးမားတဲ့လုဆောင်ချက်တွေလည်းဖြစ်ကောင်းဖြစ်လိမ့်မယ်တစ်ခါကြာလို့ရှင်လည်းအင်မတန်မကြီးမားပဲနဲ့ခက်သေးသေးအလုပ်တွေပဲလို့ထင်စရာအကြောင်းရှိတဲ့အခါလဲရှိရင်ရှိပါလိမ့်မယ်ဒါပေမဲ့လည်းလူငယ်ဆိုတာဒီနေ့ကမ္ဘာလောကကြီးထဲမှာအသက်ရှင်နေထိုင်ရင်းနဲ့ကျွန်တော်တို့မှာရှိတဲ့အစွမ်းအစတွေကိုနည်းသည့်ဖြစ်စေများသည့်ဖြစ်စေထုတ်ပေါ်ပေးကမ်းနေတဲ့လူတွေအနာဂတ်အတွက်အားထားရမယ့်လူတွေအနာဂတ်မှာဒီနေ့မိသားစုကိုဥဆောင်မဲ့ဒီနေ့ကဘာယုဥဆောင်မဲ့ခေါင်းဆောင်လောင်းလျာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့မမေ့လျော့ဖို့ရန်အတွက်အရေးကြီးပါတယ်ခုနကျွန်တော်ပြောပြသွားတဲ့ဟိုးဟော်လန်နိုင်ငံကရေကတာကြီးကိုပိတ်ထားတဲ့လူငယ်လေးကလည်းသူ့ရဲ့စိတ်စေတနာနဲ့ရေကတာကြီးကိုပိတ်ပြီးတော့အကျိုးဆောင်ခဲ့ပါတယ်ကျွန်တော်တို့ရဲ့တမာကျန်းစာထဲမှာပါတဲ့လူငယ်လေးတယောက်ကလည်းသူစားဖို့အတွက်နော်ဘယ်သူမှမသိအောင်သူအသာလေးစားလို့ရတဲ့မုတ်ငါးလုံးလေးနဲ့ငါးလေးနှစ်ကောင်ကိုသူမစားဘဲနဲ့တစုံတရာများအကျိုးများဖြစ်ထွန်းနိုင်မလားဆိုတဲ့သူရဲ့အငတ်ခံပြီးတော့ဒီမုတ်လေးကိုလာပြီးတော့ဖခင်ကိုယ်တော်မြတ်ကြီးစီမှာလာပြီးတော့ဆက်ကလှူဒါန်းပါတယ်။သခင်ယေရှုခရစ်တော်ပြောတယ်အဲ့ဒီမုတ်ငါးလုံးနဲ့ငါးနှစ်ကောင်ကိုယူပြီးတော့ကျေးဇူးတော်ချီးမွမ်းပြီးတော့သူရဲ့တကိုယ်တော်အနန္တနဲ့လူများကိုဝေငှကျွေးကန်တဲ့အခါမှာဒီလိုထောင်ချီနေတဲ့လူအုပ်ကြီးဟာဝလင်စွာစားရတဲ့အောဘရနမိတ်လက္ခဏာကိုရှိပါတယ်လို့တမန်ကျမ်းစာတွေကနေပြောဖော်ပြခဲ့ပါတယ်ပထမတော့ဒီလူငယ်လေးကသူအငတ်ခံပြီးတော့စိတ်စေတနာတရာတရာ ထက်တန်စွာဖြင့်သူကဒီမုတ်လေးနဲ့ဒီငါးလေးကိုလာပြီးတော့လှူထားပါတယ်အဲ့တော့သခင်ယေရှုခရစ်တော်ဖခင်ကအသုံးပြုပြီးတဲ့အခါမှာသူကဒီလူအုပ်ကြီးကိုဝင်ငှအပေးကမ်းတဲ့အခါမှာမြောက်များစွာသောလူတွေဟာဝါလင်စွာနဲ့စားသုံးကြရတယ်ဆိုတာကိုဒီနေ့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့လူငယ်တွေဟာကျွန်တော်တို့ရဲ့အသက်တာအတွက်ကျွန်တော်တို့ရဲ့လူသားမျိုးဆက်အတွက်ကျွန်တော်တို့ရဲ့ကဘာကြီးအတွက်ကျွန်တော်တို့ရဲ့မနှက်ဖြန်အတွက်အင်မတန်အရေးကြီးတဲ့နေရာမှာပါဝင်နေဆိုတာထင်ရှားလာပါတယ်။ဒါကြောင့်မလို့နုပြတတ်တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်ကိုနားထောင်နေကြတဲ့သောတာရှင်ပိယတ်အများကိုလည်းကျွန်တော်ဒီကနေပြီးတော့စကားလက်ဆောင်လေးပါလိုက်ချင်ပါတယ်။လူငယ်တွေဟာအနာဂတ်ရဲ့ခေါင်းဆောင်လောင်းလျှာတွေဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်တွေကိုအခွင့်အရေးပေးပါ။လူငယ်တွေကလည်းမိမိတို့မှာရှိတဲ့အစွမ်းအစာနဲ့များမှုကိုမဆိုးဒီနေ့လူပောင်လောကအတွက်မိသားစုအတွက်ကျွန်တော်တို့ရဲ့တိုင်းပြည်အတွက်အကောင်းဆုံးပေးဆက်ပြီးတော့အသက်ရှင်နိုင်ကြတဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေမိမိတို့အစီအမရှိတဲ့အစွမ်းအစာအနည်းအများကိုမဆိုးဒီနေ့ပေးဆက်ပြီးတဲ့အခါမှာမိမိတို့ရဲ့ဘဝအတ္တကိုယက်တီရှင်တန်နိုင်တဲ့လူတွေရွယ်ချက်ပန်းနိုင်ကိုရောက်ရှိနိုင်ကြတဲ့လူငယ်တွေအယောက်စီဖြစ်နိုင်ကြပါစေလို့စာနာပြုဆုတောင်းပေးနေပဲကျွန်တော်တို့ရဲ့အစီအစဉ်ကိုဒီမှာပဲရန်နာလိုက်ပါရစေဒီနေ့နားထောင်ကြတဲ့သောတာရှင်ပိယတ်အပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်အားလုံးအထူးပဲကျေးဇူးတင်